တင်တဲ့မြမရေဘေးထိခိုက်ပျက်စီးမှုကအရင်နှစ်ပေါင်းများစွာကတည်းကကြီးမားလို့ပြည်တွင်းရန်မုံငွေတစ်ခွေနဲ့လုံလောက်ဖို့ဖြစ်နိုင်တယ်လို့သုံးသပ်နေကြပါတယ်။နိုင်ငံတကာအကူအညီထိရောက်ရဖို့လိုတယ်လို့လည်းကုညီကစဲသမားတွေကထောက်ပြပါတယ်။လက်ရှိမှာအရေးပေါ်ကုညီတွေလှုပ်ပေးကြပေမဲ့လမ်းဖက်ခက်ခဲကြောင့်မသွားနိုင်တဲ့နေရာအများကြီးကျန်းနေသေးတယ်လို့လည်းကုညီသူတွေကပြောပါတယ်။ဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့လက်ရှိရေပေးပြင်းထန်ခဲ့တဲ့ရမဲသိန်းဘက်မှာဆယ်ရက်နီးပါးသွားကူညီပေးခဲ့တဲ့အမိမဖော်လို့သူက
ကျွန်တော်တို့ဒီရမဲသိန်းဘက်အဲ့ဘက်မှာကျွန်တော်တို့တကယ်တောင်းပြိုးကြပြီးတော့ရေစည်းနဲ့ပါသွားတယ်ကြီးွာတွေရှိရတောင်းမွားနေပြီးတော့အဲ့မှာတချို့ကျတော့ရွာလုံးကျွေးအိမ်ရှိကြတယ်တချို့ကျတော့လည်းရွာတစ်ဝက်ကပြတ်သွားတယ်တရွာတရွာကိုအိမ်ကြီးတရာကျော်လောက်တော့ရှိတယ်ခင်ဗျာရွာတွေကအများကြီးပဲ900ရှိရွာလောက်ရှိတယ်ဒါအခုလက်ရှိအလူရှင်တွေရောက်နေတဲ့ရွာတွေကိုပြောတာအလူရှင်တွေမရောက်တဲ့ရွာတွေလည်းအများကြီးကြံလေးပြောတယ်အတေဆုံးကတော့ခမန်းကြီးဟို900ကျော်လောက်ကတော့ရှိရခင်ဗျာအဲ့ဒါရမဲတင်းဟိုရွာတွေအကုန်လုံးပေါင်းရင်ပြောတာကျန်တာကတော့တလိမ့်ဆန်တွေအကုန်လုံးပေါင်း2000အနည်းဆုံးလို့ပြောတယ်အခုတလိမ့်ဆန်တွေပြေးတယ်ဆိုတာစိုက်ကျူးကြီးတွေလုတဲ့နေရာသူတို့ကကြတော့လေတောင်ချင်ရွာတွေဖြစ်တော့ရွာလုံးကျွတ်တွေအင်ဟောင်းမိုးတွေထိပါရွာလုံးကျွတ်မြုပ်ကုန်တာမြုပ်တော့တလိမ့်ဆန်တွေပြေးလို့မရဘူးပြေးကုန်ကြတယ်ရွှေတူးတာကတက်တက်တနေရာဒါကရမဲတင်းမြုပ်နယ်မှာပဲရှိတယ်
ကြာပြင်းနေပြည်တော်တက်ကုန်းဖက်နယ်နောက်တောင်ငူကနေစစ်တောင်းမြစ်တစ်လျှောက်ရေပေးသင့်တဲ့နေရာတွေကိုအစားအသောက်အဝတ်နဲ့စောင့်တွေသွားပို့ပေးခဲ့တဲ့ဒေါက်တာဇော်လင်းကလည်းဒီတစ်ခေါက်ရေပေးကြီးမားလွန်းတာကို
ဒီတစ်ခေါက်အကြတော့အရင်နှစ်တင်နဲ့ပါကွာလဲဆိုလို့အရင်တော့ကတော့ဥပမာဆိုကြတော့ကျွန်တော်ဟင်းသားရေပေးကျွန်တော်သွားဘူးရဲ့တို့ဘဘိုးဆိုလည်းနှစ်ခေါက်သုံးခေါက်ကျွန်တော်သွားဘူးရောနော်ပေါင်မာမြေပူလာတို့အဲဒီကြောင့်မရောမှာရေပြီးတော့ကျွန်တော်သွားဘူးရောအဲဒီတော့ကတော့ specific region ပေါ့နော်အဲဒီနေရာမှာဖြစ်တယ်အခုကျနေမြတ်အရင်များသွားတာပေါ့ဥမာကလောမှာဖြစ်တဲ့အင်းလေးမှာဖြစ်တဲ့ဒွိုင်ကောတော့တာချီလေးအဲဒီနေပြီးရောတခွိုက်ပေါ့နော်တက်ကုန်းအီလာဘက်အနောက်တစ်ခါကျူတောင်ဘူးပေါ့နော်ဆိုတော့အဲ့လိုမျိုးတခြားနေရာတွေရှိပြီးအဲ့မုံတိုင်းအစိန်နဲ့ရေကြီးရကြတော့အင်းကြီးနဲ့ချေပြီးကြီးတယ်ပေါ့တက်စီမှုကအရင်နှစ်တော်ဆိုတော့ပုဂိုးဆိုရင်လည်းပုဂိုးဒီနေရာဒီကတခွိုက်လောက်ပဲပေါ့နော်ဒီနေ့ကျတော့ဖြစ်တဲ့အင်းကြီးကတော့ဟိုအပြန့်လာကြီးဖြစ်နေတဲ့ခါကျတော့ကျွန်တော်တို့အကူညီရတဲ့သူတွေလှူတဲ့သူတွေမှလည်းပေါ်ပြီးတော့အများများတဲ့သဘောလေးတော့ရှိရပါတော့
ဒီကြီးမားတဲ့တက်စီမှုတွေကြောင့်အကူအညီပေးရေးစိန်ခေါ်မှုတွေကိုလည်းရမဲသိမ့်ဖက်သွားကူခဲ့သူက
အခုလောဆယ်ကျွန်တော်တို့အကူအညီမဲ့သူတို့နေရာကိုကိုယ်တိုင်ကိုကြအလူရှင်နဲ့အလူခံမဲ့လူနဲ့ဒါရိုက်တွေ့ဖို့အတွက်ကလမ်းနေရာတချို့တဝက်ကပေါက်တယ်တချို့တော့တိတ်ဝါလေးကြမပေါက်သေးဘူးအခုလည်းဒီဖောက်နေရာတုန်းကအဲ့လိုမျိုးမိုးလေဝတ္တကိုလည်းကြည့်ပြီးလုံနေရတာမို့လို့အဓိကစားတောက်ကုန်နဲ့အဝက်ထည်ဒီဟာကိုပဲအဓိကပို့ပြပါတယ်ခင်ဗျာဟိုအဝတ်တခဲကိုတခုတချို့ဆိုလို့ရှိရင်အိမ်လိုက်လုံးလိုက်ပါတော့လာတော့ဘာဆိုဘာမှမရှိသေးဘူးအဲ့လိုမျိုးဖြစ်ကုန်တာတခါမှအရင်လိုမဖြစ်ဘူးတဲ့ဒီတောင်မော်ဒေသတော်မှာရေကြီးရဆိုတော့အချိန်များတော့ဆိုးတယ
်အခုလိုအရင်ရေပေးတွေထက်အများကြီးဆိုးတဲ့အချိန်တွေမှာစစ်ကောင်စီအနေနဲ့လှုပ်ဆောင်ပေးနေတာကတော့အများကြီးအားနည်းနေသေးတယ်လို့ CDM ဘုံမှုနောင်ရွက်ကထောက်ပြပါတယ
်လက်ရှိအချိန်ထိကတော့ရေပေးစီမံမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့လှုပ်ဆောင်မှုတွေကတော့ထိထိရောက်ရောက်လုံနိုင်တာမတွေ့ရဘူးဖြစ်နေတယ်ဒီကရက်ဘက်ကပဲစစ်ကောင်ဆောင်ကပြောတဲ့ပေါ့နော်ရေပေးအလူငွေဘီလီယံ30ဆိုတော့လည်းတကယ်တော့ဘာမှလောလောလာပမာဏမဟုတ်ဘူးလို့ကျွန်တော်တို့အတိုင်းပြူပြန်ကြည့်ရင်တော့စစ်အနာတိမ်မှုပြည်ကြေးအတိုင်းပြာစီးပွားရေးဆိုးရိုးထိခိုက်မှုကိုနေဆိုင်နေရတယ်ဒီလိုအချိန်ဒီမှာပဲဒီအခုတနိုင်ငံလုံးရေပေးဖြစ်ရကလူထုအပေါ်ပို့ပြီးတော့ဆုံးချုံရမှုတွေကြီးကြီးမားမားကျူလွန်ရတဲ့အဖြစ်ရလို့ပြောရမှာပေါ့နော်အဲကြတော့ပြည်သူလူထုကတော့ဘူးကြီးရဖျုံဆင်းရတဲ့အဖြစ်နဲ့တမိုင်းတစ်ချောင်းမှာအကြီးမားဆုံးဘေးဒုက္ခကြုံနေရတဲ့အဖြစ်လို့ပြောလို့ရနိုင်ပါတယ်အဲကြတော့ဒီစစ်ကောင်စီအနေနဲ့ဒီစီရေးအသုံးစီတွေပဲအဓိကတုံ့ပြန်တုံ့ဆွဲနေတဲ့နိုင်ငံဘဏ္ဍာတွေကိုလူထုအတွက်ပြန်ကြည့်ဖို့ပြန်တုံ့ဆွဲဖို့လိုတယ်ဒါအပြင်ပြည်တွင်းပြည်ပကအကူအညီပေးမှုတွေကိုလည်းလွတ်လပ်စွာလှုပ်ဆောင်ခွင့်ပြုဖို့လိုအပ်တယ်
ဒါအပြင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဘေးအန္တရာယ်ဆိုင်ရာကြွမ်းကျင်သူလက်ရှိဝါရှင်တန်မြို့တော်ရှိဂျော့ချ်ဝါရှင်တန်တက္ကသိုလ်ကဧည့်ပညာရှင်ဦးဝင်းမျိုးသူကလည်း
အဓိကတော့ပျက်စီးဆုံးရှုံးမှုကတော့များမယ်အဲ့အတွက်ကိုပြန်လဲထူထောင်ရေးအတွက်ကိုရရှိနိုင်တဲ့ဘတ်ဂျက်ကတော့နည်းတာပေါ့နော်အဲ့တော့လက်ရှိအခြေအနေမှာက damage assessment ကိုတေချာလုပ်ဖို့လိုတာပေါ့နော်ဘယ်ဒီသားတွေမှာဘလောက်ပြက်လဲပေါ့နော်အဲ့လိုမလုပ်မယ်ဆိုရင်တော့မှနေမီမငင်းညမ်းမှုနဲ့တေချာလုပ်ဖို့ကခက်နေတယ်တော် underestimate ပေါ့တကယ်ဖြစ်ပြက်သွားတာတဲ့နေပြီးခံမှန်းတာဖြစ်နိုင်တယ်အဲ့ဒီနေပြီးခံမှန်းတာတော့မှပြန်လဲပြီးတော့ထူထောင်နိုင်ဖို့ဝေကြီးလိုအပ်ချက်က တန်တရားရှိရမလို့လုံးလုံးမှမဟုတ်ဘူးပေါ့နော်မြန်မာပြည်ရဲ့အစဉ်အဆက်မှာဒီလိုပြန်လဲထူထောင်ရေးတွေရတဲ့ဘတ်ဂျက်ကကျိုးပြီးတော့ပြင်ဆင်ထားမှဒါလည်းပေးနိုင်မှာပေါ့အခုမှသဘောဘေးဖြစ်တော့မှကောက်ကငင်ငါနဲ့ဖုတ်ဖို့မိတိုင်းအလိုတွေထဲကြပါအောင်ပြုပါအောင်ဆိုတော့စင်ပါစင်နှမ့်ပက်ပဲဟိုပျက်စီးသွားတဲ့လေယာဉ်မြေဤကအနည်းဆုံးသိချင်ရဆိုတော့ဒီလေယာဉ်မြေကိုပြန်ပြီးတော့ပြုပြင်မယ်ပေါ့ဒါအနည်းဆုံးအောက်ထက်ကဒေါ်လာ100နဲ့ပဲတွေ့ကြည့်အောင်လေဒီဟာကိုစောတသိန်းနဲ့မြောင်ရုံဒေါ်လာ10တန်းမကအကုန်နေပြီလေအဲ့တော့ဖြည့်တဲ့၃တန်းဆိုတာဒီလေယာဉ်မြေတွေကိုပြုပြင်မှုဆိုအဝေးကြီးတစ်ပဲနေမှာပေါ့နော်နောက်ဒီပြင်ကိုကျောင်းနေဈေးုံနေဈေးကန်နေလမ်းနေကျက်တဲ့နေရာတွေလည်းပြန်ပြင်ဖို့လေရှိအောင်မှာပေါ့နော်လူတွေကိုနေရာချထားရေးအတွက်ဒီကာလာထဲမှာတို့ရဲ့တမွေးဝမ်းကျောင်းလုပ်ငန်းတွေပျက်စီးသွားတာရှိတာပဲအဲ့တော့ဒီမှာထောက်ခံပေးဖို့လေရှိတယ
်တကယ်တော့ဘ ෝජ ုမှုကြီးမေအောင်လိုက်ကိုတိုင်းပြီးခဲ့တဲ့စနေကနေပြည်တော်မှာလုပ်တဲ့ရေပေးအလှူငွေပွဲမှာဒီရေပေးကလွန်ခဲ့တဲ့နှစ်ပေါင်း90အတွင်းအဆိုးအဝါဆုံးဖြစ်ပြီးထိခိုက်မှုအလွန်များပြားတယ်လို့ပြောခဲ့ပါသေးတယ်ခင်ဗျ